ဖက်ရှင်ပင်လယ်ကွေတဲ့အီရန်နိုင်ငံကတောက်ကိုရီးယားရင်းနှီးတဲ့တင်မော်တဆင်းကိုဖမ်းဆီးထားတာကြောင့်စစ်နိုင်ငံဆက်ဆံရေးတင်မာနေချိန်မှာပဲတောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အီရန်နိုင်ငံကိုစစ်တပ်တိနည်းကရောက်ရှိသွားပြီဖြစ်ပါတယ်။ပင်လယ်ပြင်ပြင်းပြမှုကိုဖြစ်ပေါ်စေတဲ့ဆိုပြီးအီရန်တော်လှန်ရေးအစိုးရတပ်ဖွဲ့ကတောက်ကိုရီးယားတင်မော်ကိုတင်းနာလေးကဖမ်းဆီးလိုက်တာဖြစ်ပါတယ်။အဲ့ဒီတင်မော်ဟာရင်းနှီးတာလူပစ္စည်းတန်ချိန်9,100တင်ဆောင်လာတယ်လို့အီရန်တော်လှန်ရေးအစိုးရတပ်ဖွဲ့ကပြောပြီးတောက်ကိုရီးယား9ဦး၊တင်မော်တင်မော်သား12ဦး၊အင်ဒိုနီးရှားနဲ့ဗီယက်နမ်2ဦးစီပါတဲ့တင်မော်အမှုတန်းတွေကိုလည်းဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။တောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုတောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအရှေ့လယ်ပိုင်းဒေသဆိုင်ရာဦးစီးဌာနကြံကြားရေးဝန်ချုပ်ခိုဂျွန်းဆုတ်ကဥဆောင်လာတာဖြစ်ပါတယ်။ဖမ်းဆီးထားတဲ့တင်မော်နဲ့တင်မော်သားတွေပြန်လွတ်ပေးဖို့အီရန်တန်တမန်တွေနဲ့ဆွေးနွေးတော့မှာဖြစ်လို့ဖြစ်နိုင်တဲ့လမ်းကြောင်းတွေနဲ့ချင်းကဆွေးနွေးတော့မယ်လို့လည်းခိုဂျွန်းဆုတ်ကပြောပါရယ်။အီရန်တို့ဘက်ကတော့ဒီခီးစဉ်ကတောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချွိုင်ဂျွန်ကအီရန်နိုင်ငံကိုမလာခင်အကျိုးရှိပြီးခီးစဉ်သာဖြစ်တယ်လို့အီရန်ဆိုရပြောခွင့်ရစိတ်ကတိပ်စတားကပြောပါရယ်။အမေရိကန်တို့ကအီရန်နိုင်ငံပေါ်အရေးယူပိတ်ဆို့ထားတဲ့အကြောင်းတောက်ကိုရီးယားဘဏ်တွေကအီရန်ပိုင်အမေရိကန်ဒေါ်လာ9.1 ဘီလီယံထိန်းချုပ်ထားတာကိုပြန်ဖွင့်ပေးဖို့အီရန်တို့ရဲ့တောင်းဆိုချက်ထွက်ပေါ်လာပြီးမှအခုလိုတင်မောကိုတည်ယူဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။တနင်္ဂနွေဆက်ဆံရေးအခြေအနေကတိတက်ပေါ်ပြီးတင်မလာနိုင်စရာမရှိဘူးလို့တော့လေ့လာသူတွေကပြောပါတယ်
။ And also the Iran, I don't think they also don't want to escalate it.
American နိုင်ငံမှာနောက်တက်လာမဲ့ Joe Biden အစိုးရနဲ့ဆက်ဆက်တွေ့နေနိုင်ဖို့အခွင့်အလမ်းတွေရှိနေတာကြောင့်အီရန်တို့အနေနဲ့တင်မောမှုမြင့်တက်မှာကိုလိုလားမှာမဟုတ်ဘူးလို့ Korea Handown တက္ကသိုလ်ကလေ့လာသူပေါ်မောကပတ်ဝန်းကုန်းကပြောပါတယ်။ဖရှန်ပင်လယ်ကွေရဲ့တောက်ကိုရီးယားရင်းနှီးတဲ့တင်ပေါ်ဟန်ကွတ်ချမီကိုအီရန်ကဖမ်းဆီးလိုက်တာဟာတနစ်ကျော်ကာလအတွင်းပထမဆုံးကြိမ်ဖမ်းဆီးမှုလည်းဖြစ်ပါတယ်ခင်ဗျ။